ရှားပါအရာရီလပိုင်တွေကိုထိန်းသိမ်းစောင့်ရှောက်ရင်းဒေသခံတွေဝင်ငွေရစီမဲ့လူမှုအခြေပြုခီးသွားလုပ်ငန်းတွေဟာကိုဗစ်ကပ်ရောဂါကာလမှာထိခိုက်မှုတွေကြုံရတဲ့အကြောင်းပြောပြပါမယ်ကျွန်တော်ထောက်ခံပါကပ်ရောဂါကြောင့်ခီးသွားလုပ်ငန်းတွေထိခိုက်နေတဲ့ရှားပါအရာရီလပိုင်တွေကိုထိန်းသိမ်းမှုကြိုးပမ်းနေတဲ့အစီအစဉ်တွေပိုင်းဖြစ်ဖန်တီးထားတဲ့လူမှုအခြေပြုခီးသွားလုပ်ငန်းတွေလည်းပါဝင် ပိုင်းတွေကိုထိန်းသိမ်းစောင့်ရှောက်ဖို့စကိုင်းမန္တလေးအေရဝတီမြေပေးကကြေးရရှိရာကဒေသခံတွေတဖက်တလန်းကအထောက်ကူရဖို့ပြုလုပ်ပေးထားတဲ့လူမှုအခြေပြုခရီးသွားလုပ်ငန်းဟာကရော့ကကြုံနေရခြင်းကဆက်လို့တိတိတသာထိခိုက်လာနေတာပါအခုဆိုရင် AR လပန်းတွေကိုအလှကြည့်ကြတဲ့ခီးသွားတွေမရှိတလို့ဖြစ်နေရလို့လေတောင်ငတ်တလိဆန်ထင်းသည့်အဖွဲ့ WCA ရဲ့ AR လင်းမိုင်ထင်းသည့်အစီအစဉ်ကကိုကျော်လာသိန်းကပြောပါတယ
်အဲကျွန်တော်တို့ AR လင်းမိုင်ထင်းသည့်အတွက်ပါဝါအခြေခံခီးသွားလုပ်ငန်းနဲ့ပတ်သက်ပြီးတော့ဗောနော COVID-19 ကာလမှာကျွန်တော်ခက်ခဲလေးအနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့ဒါဂျီဝါရီအနေနဲ့လဲဗောနော်ဒါလူရင်းဝင်ငွေတွေကျွန်တော်တို့ဒါတော်တော်လေးညှော်နေသွားတဲ့အနေအထားရှိရဲ့ဗောနော်ပြောရလို့ရှိရင်တော့လုံဝါကိုဒါတဘာဝခြေကံခီးသွားလုပ်ငန်းကရပ်တန့်သွားတဲ့အနေအထားမျိုးပေါ့
ပုံမှန်ခြေမျိုးမှာတဘာဝခြေပြုခီးသွားလုပ်ငန်းကိုနှစ်စဉ်နိုင်ငံသားတရားကျော်ပြင်ပြည်တွင်းကခီးသွားအများပြားလာရောက်လည်ပတ်လည်ရှိပါတယ်ဒီနှစ်မှာဆိုရင်လေလုပ်ငန်းတွေတိုးချဲ့ဖို့အတွက်ဒေသခံရွာတွေမှာခီးသွားတွေနားနေဆောင်တွေကိုပါ WCF အဖွဲ့ကကမကထပြုလုပ်ဖွင့်လှစ်ထားကြတာပါဒါပေမဲ့လေတိုးချဲ့ဆောင်တွေဖွင့်လှစ်ပြီးတနည်းမပြည့်ခင်မှာပဲကက်ယောဂါကြောင့်ပိတ်ထားရပါတယ်ရှာပါအေရီလပိုင်းတွေပေါ်စိတ်ဝင်စားမှုတွေတိုးလာနေမြနှစ်စဉ်ခီးသွားတွေတိုးလာနေဒီမှာပဲကက်ယောဂါကြောင့်ထိခိုက်မှုကြုံနေရတယ်လို့လေဒေတာကန်လူမှုအခြေပြုခီးသွားလုပ်ငန်းကော်မတီဝင်ဦးဝင်းညွန့်ကပြောပါတယ
်ကက်ယောဂါကာလဖြစ်တဲ့အတွက်ဒါတနင်္ဂနွေလူမှုရက်တန့်သွားလေအဲ့ဒီရတဲ့ထင်ရှားသားဆိုတာကျွန်တော်ကြည့်ချင်းလို့တော့မမြင်ရတဲ့အခါကျတော့ဟိုဘယ်လိုပြောမလဲဆိုရင်ဒီရက်ဝင်ငွေအနေနဲ့ကတော့ကျွန်တော်အဲ့ဒီလုံးဝမလာတာဖြစ်တဲ့အတွက်ပေါ့ဟိုဝင်ငွေရရှိမှုတော့မရှိဘူးကျွန်တော်တို့ဒီမှာနောက်ဆုံးကျွန်တော်တို့ဒီနှစ်ကိုတအားမျောလင့်တာအဲ့ဒါတနေ့ဟိုလိုပြောမယ်ဆိုတအားကြီးတက်နေတဲ့အချိန်ပေါ့ဒါကြကျွန်တော်တို့တိုးရသည့်အချိန်မှာပဲဒီကယောဂါဖြစ်ပြီးတော့ပိတ်လျက်သည့်အတွက်ဝင်ငွေရရှိမှုတော့လုံးဝရပ်တန့်သွားပြီ
မျိုးတွန်းပြောက်ွယ်မဲ့အနေအကြောင်းဒိန်းဒိန်းဆောက်ရောက်ထားတဲ့ AR လပိုင်းတွေဟာမြန်မာနိုင်ငံမှာပေးခဲ့တဲ့နှစ်တွေအတွင်း2កောင်ကနေ9កောင်တိတည်ဆုံးခဲ့ဘူးတလို့ဒီနှစ်မှာဆိုရင်လည်းအနည်းဆုံး10កောင်တည်ဆုံးခဲ့ကြောင်း WCF ကမှတ်တမ်းတင်ထားပါတယ်ဥပဒေမဲ့ငါးဖက်မှုတွေကြောင့်အဓိကတည်ဆုံးမှုတွေကြုံနေရတဲ့ AR လပိုင်းတွေကိုထိမ့်သိမ်းဆောက်ရှောက်အောင်မှာဒေတာကန်လူမှုကိုပါအသိပညာပေးနိုင်မဲ့လူမှုအခြေပြုခီးသွားလုပ်ငန်းကအရေးကြီးတယ်လို့လည်းငါးလုပ်ငန်းဦးစီးဌာနဒုတိယဦးစီးမှုဦးစော်မန်းကပြောပါရယ
်ကျွန်တော်ဒီ community လော်လေးဒီမှာလာဖို့နဲ့အတွက်ဘာလို့ဒီနာစီရဒေတာတွေကတော့ဟိုတပတ်တလန်းကတော့ဟိုအများကြီးမဟုတ်တော့အနည်းချင်းတော့သူတို့ဟိုလုံးကိုင်းခွန်းလန်းလေးတွေရသွားတာပေါ့နော်။ဟောဒီရာနဲ့ပတ်သက်ပြီးတော့သူတို့ရောက်มาလဲဝင်ငွေလေးတွေရသွားတဲ့အတွက်တချို့ကတော့ဟိုအနေချင်းတော့ဟိုဒီဒေတာမှာတော့နည်းနည်းလေးတော့ပြည်ရတယ်ပေါ့နော်။ပြည်ရတဲ့အတွက်ဒီလပိုင်းကြောင့်တရားဖြစ်လာတဲ့အတွက်ဒီလပိုင်းဟိုပို့ပြီးတော့ဟောစိတ်ဝင်စားသွားတယ်အဲအဒီကောင်နဲ့ထိမ့်သိမ့်ထားပါလားဗျာအဲ့လိုမျိုးလေးအတိလေးတွေတော့ဝင်သွားတယ်လို့ထင်ပါတယ
်မြို့တုံးပြကွယ်မဲ့အနေနဲ့ကြုံနေရတဲ့အရာတွေလပိုင်းတွေကိုထိမ့်သိမ့်ဆောက်ရှောက်အောင်မှာဒေတာကန်တွေရဲ့ပါဝင်မှုကအရေးကြီးရလို့လေလူမှုခြေပြုခီးသွားလုပ်ငန်းကော်မတီဝင်ဦးဝင်းညွန့်ကပြောပါတယ
်အရင်တော့ကျွန်တော်လုံးဝမရှိခဲ့ဘူးကျွန်တော်အစလုပ်ခဲ့တယ်လူ560နဲ့လုပ်ခဲ့တယ်ပေါ့အဲ560ကပဲဝိုင်းဝန်းထိမ့်သိမ့်နေဟိုကျန်တဲ့လူကမပါဘူးလားဆိုတော့ဟိုအဖွဲ့ဝင်မဟုတ်တဲ့အတွက်ပါတယ်တော့ပဲပါအဒီလိုတစ်စင်းနဲ့တိုးလာပြီဆိုတော့ကျွန်တော်ခုကကျွန်တော်တို့ကတရားဝင်ထိန်းသိမ်းတဲ့လူက400ကျော်လောက်ဖြစ်လာပြီဆိုတော့ကျွန်တော်သူ့ရဲ့ဟိုလိုပေါ့ဟိုတော်နေလူန်းသားဆိုတာတော့တို့အချင်းတန်းအိတ်တယ်ပေါ့ညာပိုင်းအတိုင်းသားတော့ဘာမယူတော့ကြလဲနေပိုင်းဆိုရင်တော့ဟိုဒီတရားမဝင်၅ဖန်စီကဘယ်တော့မှရှိတယ်ဘယ်ရောတရင်ပြေးတယ်ဆိုတော့ကျွန်တော်ပုံမူပြီးတော့တွက်လက်လာတယ်ပေါ့ဒါကိုကျွန်တော်အဟန်တာပြုတ်နိုင်တယ်ပေါ့အဲဆိုရင်တို့ရဲ့ဒီဟိုးတော်ကနဲ့စာရင်တော့လုံခြုံမှုလေးကပိုတော့ရှိတယ်ပေါ့
AR လပိုင်းတွေဟာမြန်မာအင်ဒိုနီးရှားနဲ့လာအိုနိုင်ငံတွေမှာတွေ့ရပြီးမြန်မာနိုင်ငံမှာတော့ AR မြို့ရခိုင်ကံယူတန်းတနင်္လာကံယူတန်းနဲ့ AR မြို့ဝါချုံမော်တို့မှာစားကြပါတယ်။တရားမဝင်ဖမ်းဆီးမှုတွေနဲ့တင်းတင်းဆောက်ရှောက်မှုအားနေတာကြောင့်မကြသေးခင်နှစ်တွေကစပြီးရှားပါ AR လပိုင်းတွေရော့ပါလာရမှာဒီနှစ်လပိုင်းထိရရှိထားတဲ့အချက်လက်တွေကမြန်မာနိုင်ငံမှာကောင်းရင်80လောက်ကျန်ရှိနေသေးတယ်လို့လည်းခန့်မှန်းထားပါတယ်ခင်ဗျာ။ကျွန်တော်ထောက်ကမ်းမှာ VOA အတွက်သတင်းပေးပို့ထားတာဖြစ်ပါတယ်။